ယောင်ဝင်ရုံးစွန်ဒေတာကအီဂလူရေခဲအင်ပုံစံဆော့လုပ်ထားတဲ့ဂျာမနီနိုင်ငံကဟိုတယ်ကတော့တရက်ကို295ဒေါ်လာပေးရပါတယ်။ရေခဲတွေနဲ့ဆောက်ထားတယ်ဆိုပေမဲ့လေလုံအောင်တိဆောက်ထားတဲ့အတွေ့အနွေဓာတ်ကတော့ရနေမှာပါ။နှစ်စဉ်နှစ်တိုင်းဗဟုပညာရှင်တွေကရေခဲတွေမှာလက်ရမြောင်ပုံစံတွေထွင်းထုဖန်တီးထားတဲ့ဟိုတယ်မှာရေဘူးချိုးလို့မရသလိုအိမ်သာကိုလည်းအများနဲ့ဝေမျှတုံးရပါတယ်။အေးကြောက်ပြီးတက်တောင့်တက်တာနေရာမျိုးကိုမှကြိုက်တယ်ဆိုရင်တော့ရေခဲဟိုတယ်အစားခဏရတဲ့ကဇင်ခန်ဟိုတယ်ကိုသွားနိုင်ကြပါတယ်။အာရဇော်ဘားများပြည်တော်စု UAE ကကဆာအယ်ဆာရပ်ဟိုတယ်ကိုတော့ကမ္ဘာပေါ်မှာအကြီးဆုံးတဲခန္ဓာရလူမြင့်ကြီးထဲမှာတည်ဆောက်ထားတာပါ။ Saudi Arabia, Oman, Yemen တို့နဲ့ဆက်ဆက်နေတဲ့ဒီနေရာဟာနှစ်ရာပေါင်းများစွာကတည်းကကလအုပ်ကုန်တယ်တွေကူးလူဖြတ်တန်းရာနေရာတစ်ခုလည်းဖြစ်ပါတယ်။ခန့်တပ်ပုံစံတိဆောက်ထားတဲ့ဟိုတယ်ကိုတော့အဆင်အလာလက်ရမပြည့်ကမ္ဘာအဆင့်လဲမိပြီးခီးတယ်တွေကိုဆွဲဆောင်နိုင်မဲ့အပန်းဖြေဟိုတယ်တစ်ခုအဖြစ်ရည်ရွယ်တိဆောက်ထားတာပါဟိုတယ်ကိုအပူဒဏ်ခံနိုင်အောင်တိဆောက်ထားသလိုတဘာဝလေအေးတွေရနိုင်ဖို့မျှော်စင်တွေကိုလည်းဘိတုကပညာရှင်တွေကပုံစံထုတ်တိဆောက်ထားတာပါပင်မဟိုတယ်နဲ့မလမ်းမကမ်းမှာနန်းတော်ပုံစံဖန်တီးထားပြီးတဲကန္တရာတွေက OAC တစ်ခုလိုထူးထူးခြားခြားခံစားနိုင်မဲ့ဟိုတယ်ကနေမှတဲမယ်ဆိုရင်တော့တရက်ကိုဒေါ်လာ1500ပေးရပါတယ်။အိတ်ခန်းတစ်ခန်းဟိုတယ်ဝန်ထမ်းတဦးနဲ့အစားအသောက်အားလုံးရနိုင်တဲ့အတွက်အခန်းထဲမှာပဲဇိမ်နဲ့နေလို့လည်းရပါတယ်။အပြင်ထွက်လည်းပတ်ရတာစိတ်ဝင်စားသူတွေအတွက်တော့တောရဲတိရိစ္ဆာန်ပေါင်းစုံကိုတဘာဝအတိုင်းလှည့်လည်ကြည့်ရှုနိုင်အောင်ဟိုတယ်ကစီစဉ်ပေးထားပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90လောက်အထိလွင်တီးခေါင်မြင့်ဖြစ်ရှိနေခဲ့တဲ့အဘူဒါဘီမြို့တော်အနောက်တောင်ဘက်မိုင်60အကွာမှာရှိတဲ့ဆာဘနီးယပ်ကျွန်းကိုတော့ကွယ်လွန်သူ UAE ဇော်ဘွားရှေ့ခ်ဇာယက်ဘင်ဆူလ်တန်အယ်နာယန်ကပေးမဲ့တော်ရိုင်းအဖြစ်ဖန်တီးထားတာဖြစ်ပါတယ်။စတူရမိုင်ပေါင်း33မိုင်ကျော်အကျယ်ဝန်းရှိတဲ့ကျွန်းပေါ်မှာတစ်ချိန်ကမျိုးတွန်းကုန်ကြီးလို့ယူဆခဲ့ကြတဲ့အာရေဗျာကျက်တစ်တွေကိုပြန်လည်မျိုးပွားပေးခဲ့တာအပါအဝင်တရိတ်ဆန်12000ကျော်တစ်ပင်တန်းကျော်အထိပြိုးထောင်ပေးခဲ့တာပါ။ကဘာကြီးမပြက်ခင်တရိတ်ဆန်တွေကိုအရာမလေကြီးတစ်စင်းမှာကက်တင်ခဲ့တာမျိုးလို့စိတ်ကူးနဲ့ဇော်ဘွားဟောင်းကဖန်တီးခဲ့တာလို့လဲဆာဘနီးယပ်ကျွန်းကအထွေထွေမန်နေဂျာMaria Spinsloo ကပြောပါတယ
် One of the visions of Sheikh Zayed was to create what he called at the time an Arabian Ark
Sheikh Zayed ရဲ့ညွှန်ကြားချက်တစ်ခုကတော့အဲဒီတုန်းက Arabia စီကြီးလို့ခေါ်ကြတဲ့အတိုင်းဖန်တီးခဲ့တာပါဒီနေရာကိုတိရစ္ဆာန်တွေတည်လာပြီးတော့သူကပြည်သူတွေအတွက်တစ်ခုခုလုပ်ပေးခြင်းခဲ့တာပါတဘွားကိုတန်ဖိုးထားတဲ့ဖို့ပတ်ဝန်းကျင်နဲ့အပြန်လည်ဆက်နွယ်မှုတွေတဘွားနဲ့တောင်းတိရစ္ဆာန်တွေကိုတန်ဖိုးထားဆောက်ရှောက်ဖို့တွေအတွက် UAE လူထုကိုတင် जा ပြသဖို့ဒီကျိုးကိုအခြေခံပြီးတော့ဖန်တီးထားတာပါ
ဆော်ဘွန်ဟောင်းရဲ့အဲ့ဂေဟာကိုတော့လွန်ခဲ့တဲ့9နှစ်လောက်ကစလို့ခီးသွွားတွေတဲခွန်နိုင်မဲ့ဟိုတယ်အဖြစ်ပြောင်းလဲခဲ့တာပါဟိုတယ်ကဂရင်တလုံးပါတဲ့အခန်းတစ်ခန်းကိုတော့တည$435လောက်ပေးရပါတယ်။အီနီချင်းအိုမန်နိုင်ငံမြောက်ပိုင်းကအပန်းဖြေစခန်းကိုတော့အရင်ကရေချောင်းခီးနဲ့သာတွားနိုင်ပေမဲ့အခုတော့ထူးထူးခြားခြားနေသစ်တစ်ခုပေါ်လာပါတယ်။စတ်ထမအာယုံလို့ဆိုရမယ် Six Sense ဇင်ဂီဘေးပင်လယ်အော်ရိပ်တာကိုလေဒီတွေနဲ့ပဲဖြစ်ဖြစ် Four Wheel Drive ကားကြီးတွေနဲ့ပဲဖြစ်ဖြစ်တွားနိုင်ကြပါပြီ။ဆက်ရှိအေကကျဲတဲ့ဟိုတယ်မှာခီးသွားတွေအလာများတဲ့ရာသီဆိုရင်တော့တညကိုဒေါ်လာ1000ကျော်လောက်အထိပေးရပါတယ်။စွန်းစွန်းစားစားသိမ့်မကြိုက်ဖဲခစ်ဆန်ဆန်နေရာတွေကိုကြကြတဲ့သူတွေအတွက်တော့ဂျာမနီနိုင်ငံကဘီကီနီဘာလင်ကိုစိတ်ဝင်စားကြမှာပါ။နီယွန်ရောင်စုံမီးတွေနဲ့ဆန်းဆန်းပြပြအခန်းနံပါတ်တွေကိုတပ်ဆင်ပေးထားတဲ့ဟိုတယ်ဟာဘာလင်မြို့တော်ကိုလေပတ်ချင်ကြတဲ့သူတွေအတွက်သွားလာရေးလဲလွယ်ကူတဲ့နေရာမှာတည်ဆောက်ပေးထားတာပါ။1989ခုနှစ်အရှိနဲ့အနောက်ဂျာမနီကိုပိုင်းခြားထားတဲ့ဘာလင်တတိုင်းကြီးကိုမဖြိုချခင်အနောက်ဘန်လင်ဘက်အချမ်းကမြို့လေကောင်မှာတည်ဆောက်ထားတဲ့ဟိုတယ်မှာအခန်းပေါင်း149ခန်းရှိပြီးတညကိုဒေါ်လာ150ကနေ230လောက်အထိပေးရပါတယ်။ခီးသွွားတွေကိုပုံစံမျိုးမျိုးနဲ့ဆွဲဆောင်ဖို့စူးစမ်းနေကြတဲ့အထက်ဆွီဒင်နိုင်ငံမှာတော့ဟိုတယ်စီသွားစရာမလိုအောင်ထူးထူးခြားခြားစီစဉ်ထားပါတယ်။ဆွီဒင်ဟိုတယ်လုပ်ငန်းတစ်ခုဖြစ်တဲ့ Scandic ကအခန်းလိုချင်တဲ့သူတွေအတွက်လေအေးဆက်ရေချိုးခန်းwireless internet ကအစမနက်စာအဆုံးရနိုင်တဲ့ဟိုတယ်ကိုလိုချင်တဲ့နေရာအရောက်ပို့ပေးနေတာပါ။149 student pay အကျယ်ဝန်းရှိတဲ့ကုန်တစ်တာထဲမှာတော့နေရာအိတ်ကရင်တစ်လုံး၊ထန်စီယာနေရာတစ်ခု၊ရေချိုးကန်အင်တာနက်ဝရန်တာတစ်ခုလည်းပါပါတယ်။ဇွန်လကစတင်လိုက်တဲ့အစီအစဉ်ကိုတော့ Scandinavia နိုင်ငံတွေမှာမှာယူအသုံးပြုနိုင်ပြီးတညကို Sweden Krona 2500 American Dollar 350လောက်ပေးရပါတယ်။ရောက်နေတဲ့နေရာမှာစခန်းချတဲထိုးပြီးနေရတာဝါသနာပါတဲ့သူတွေကိုဆွဲဆောင်ဖို့ထူးထူးခြားခြားတောကျူတောင်ကြားမှာဟိုတယ်ဖွင့်သူတွေလည်းရှိပါတယ်။ခီးကျန်းထွက်တဲ့အခါနေဖို့ထိုင်ဖို့အတွက်အထုပ်ပိုးတွေများများဆားဆားတဲစရာမလိုတော့ပဲခက်ကျန်းကျောင်းဆောက်လုပ်ထားတဲ့ဟိုတယ်တွေမှာတက်ခိုနိုင်အောင်စီစဉ်ပေးထားတာပါ။ခီးကျန်းအတွက်ဆောက်လုပ်ထားတဲ့ဆိုပေမဲ့တောင်ကိုရီးယားကဟိုတယ်တွေမှာဆိုရင်တော့ king size မွေးရာရေတို့၄အဆက်တို့ပါရနိုင်ပြီးတချို့နေရာတွေမှာဆိုရင်အဆင့်မြင့် HD television တောင်ရနိုင်ပါတယ်။တောင်ကိုရီးယား ရန်ဟျွန်းဟိုတယ်လုပ်ငန်းကဖွင့်လှစ်ထားတဲ့ဟိုတယ်တွေမှာတော့တညကိုဒေါ်လာ130ကနေ200လောက်အထိပေးရပါတယ်တောတဘာဝကိုခန်းစားခြင်းနဲ့သူတွေအတွက်တော့ဂျာမနီနိုင်ငံကတစ်ပင်ကွာကြားမှာစောက်ထားတဲ့အိမ်ကမ်းလေးတွေကိုစိတ်ဝင်စားကြမှာပါတညကိုဒေါ်လာ140လောက်ပေးရတဲ့တစ်ပင်ဘော်ကအိမ်တွေကိုတော့ဘာလင်မြို့ကနေနှစ်နာရီလောက်ကားမောင်းရင်ရောက်တဲ့ဂျာမန်နဲ့ပိုလန်နယ်စပ်တောတွေမှာစောက်လုပ်ထားပါတယ်ရေဘူးလည်းမရဇင်ခံပစ္စည်းတွေလည်းများများဆားဆားမရှိပေမဲ့ခီးသွားတွေကတော့သဘောကျကြပါတယ
်ဟိုတယ်ချမ်းကမှ immer buchen überall da sieht es hat mehr luxus aber hier hat man mehr
ပုံမှန်ဟိုတယ်ကနေကိုကြိုက်တဲ့နေရာမှာငှားလို့ရပါတယ်ဒါမှန်အချင်းကတော့ပိုလဲစိန်ကြပါတယ်ဒါကတော့စွန်စားကန်းတစ်ခုလက်တွေ့အတွေ့အကြုံကိုခံစားရတာမျိုးပါတောလေကောင်ကတစ်ပင်ပေါ်မှာနေရတာကျဉ်းနှူးစရာကောင်းပါရဲ့ရှင
် UK ရောနိုင်ငံအမြဲတမ်းတစ်တော်တဲ့ကဟိုတယ်ကနေမှာတော့ဧည့်သည်တွေအနေနဲ့ဝိရီစုံငဲ့အမျိုးပေါင်း32မျိုးနဲ့အတူနေကြရမှာပါရာသီဥတုတာရတယ်ဆိုရင်အနည်းဆုံးမျိုးကနေ3နာရီလောက်ကြာအောင်ကားမောင်းသွားရတဲ့မတ်ရှ်ပီဘေးမဲ့တော်တဲ့ကအစ်မင်းဟိုတယ်မှာတော့တောရိုင်းတဘာဝအလကိုတဲခိုသူတွေခံစားနိုင်မှုအခန့်တွေကိုတောအုပ်ဖက်မျက်နှာမူဆောက်လုပ်ထားပါတယ်လွန်ခဲ့တဲ့7နှစ်တုန်းကသစ်လုပ်ငန်းကုမ္ပဏီတစ်ခုထံကမြေကိုလက်ပြောင်းဝယ်ယူခဲ့တဲ့ဟိုတယ်လုပ်ငန်းကပဝန်းကျင်နဲ့လက်ရောညီထွေရှိစေမဲ့ခီးသွွားလုပ်ငန်းလုပ်ဖို့ရည်ရွယ်ဖွင့်လှစ်ထားတာပါမတ်ရှ်ပီဘေးမဲ့တော်ရဲမှာတော့ငက်တေတရိတ်ဆန်နေတဲ့အင်းဆက်မျိုးစိတ်ပေါင်းရာကနာနဲ့ချီရှိပါတယ်ခင်ဗျာ